အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကမြန်မာတန်ယုံရှေ့မှာမနေ့မနက်ကဆန္ဒပြခဲ့ကြတဲ့ရိုဟင်ဂျာနဲ့မွတ်စလင်အဖွဲ့အစည်းတွေကပုံကိုယ်တွေနဲ့ဒေသခံအဖွဲ့အစည်းတချို့ကဝန်လွယ်ပိုင်း3နာရီလောက်မှာတော့အမေရိကန်လွှတ်တော်ရှေ့က House Triangle ဆိုတဲ့မျက်ခင်းပြင်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကိုကယ်လီဖိုးနီးယားပြည်နယ်က Republican Party ကိုယ်စားလှယ်တွေဖြစ်ကြတဲ့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Mr. Ed Rice နဲ့ Mr. Daniel Rurabacha တို့တက်ရောက်ခဲ့ကြပါတယ်။ Mr. Ed Rice က
Here in Congress, while many might praise Burma for the political steps it has taken to reform its repressive government,I am gravely concerned with the ongoing violence and widespread human rights abuses being committed against us.
မြန်မာနိုင်ငံကပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးမိမိတို့အထက်လွှတ်တော်မှာချီးကျူးပြောဆိုနေကြသလိုတိုင်းရင်းသားတွေနဲ့မွတ်စလင်တွေရဲ့လူခွေချိုးဖောက်ခံရမှုတွေဆက်ရှိနေတဲ့အပေါ်မှာလည်းအထူးစိုးရိမ်မိတယ်လို့ဆိုပါတယ်။ဒါပြင်သူက
Government security forces have either ignored these abuses or actively participated in the violence themselves.And we need to send a clear message that this ethnic cleansing must stop. The world must.
ဒီချိုးဖောက်မှုတွေကိုအစိုးရတပ်တွေကလေးလူရှုနေတာဒါမှမဟုတ်ပါဝင်ပတ်သက်နေတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်တိုင်းရင်းသားတွေကိုလူမျိုးတုံးတုတ်တင်တပ်ဖြတ်နေတာတွေရတန်းကရဲရမယ်ဆိုတော့မိမိတို့ရဲ့ရှင်းလင်းတိကျတဲ့သဘောထားကိုမြန်မာအစိုးရစီကိုပို့ဖို့လိုအပ်တယ်။ဒါကိုကဘာကြီးကသတိပြုမိရမယ်လို့လည်းဆိုပါတယ်။လွှတ်တော်ကိုယ်စားလှယ် Mr. Daniel Rurabacha ကလည်း
Some of the reforms that you have brought to play, and we applaud those. But we have noticed that those reforms only are going to the Burman people, and that Burma is made up of a diverse population, and that all the people of Burma.
မြန်မာနိုင်ငံမှာလက်ရှိမြင်တွေ့နေရတဲ့အပြောင်းအလဲတွေအတွက်မိမိတို့အနေနဲ့ချီးကျူးတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအပြောင်းအလဲဟာမြန်မာလူမျိုးတွေအတွက်ပဲဖြစ်နေသေးတဲ့အတွက်ဒီအပြောင်းအလဲကိုနိုင်ငံသားအလုံးခံစားဖို့လိုအပ်တယ်လို့ပြောပါတယ်။တစ်ဖက်မှာလည်းမြန်မာလူမျိုးတွေလွတ်မြောက်လာပြီဖြစ်ပေမဲ့ကရင်ကချင်စတဲ့တိုင်းရင်းသားလူမျိုးစုတွေအပါအဝင်ခရစ်ယာန်ဘာသာဝင်တွေအစ္စလာမ်ဘာသာဝင်တွေဖိနှိပ်ခံနေရဆဲဖြစ်ပြီးမလွတ်မြောက်သေးတာကိုတွေ့နေရတဲ့အတွက်အထူးစိုးရိမ်မိတယ်လို့ဆိုပါတယ်။ဒါ့အပြင်သူက
Recall on the government of Burma respect the rights of all of your people whatever religion they are people's rights in that country should be respected and we note today that not only is
ဒါကြောင့်မြန်မာအစိုးရအနေနဲ့နိုင်ငံသားတွေနဲ့ပတ်သက်ပြီးဘာဘာသာဝင်ပဲဖြစ်ဖြစ်ပြည်သူတွေအလုံးရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့တောင်းဆိုတယ်လို့မစ္စတာဒန်နာကပြောသွားတာဖြစ်ပါတယ်။ဒါပြင်ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုကိုရပ်ဖို့နဲ့တိုင်းရင်းသားတွေနိုင်ငံသားတွေအလုံးအပေါ်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးစံချိန်စံညွှန်းနဲ့အညီလေးစားလိုက်နာဖို့မြန်မာအစိုးရကိုတိုက်တွန်းတဲ့ဆုံးဖြတ်ချက်အမှတ်418ကိုဆက်လက်ထောက်ခံဆောင်ရွက်သွားမယ်လို့ပြောပါတယ်။အဲဒီဆန္ဒပြပွဲနဲ့သတင်းစာရှင်းလင်းပွဲကိုကမကထပြုသူတို့ဖြစ်တဲ့ရိုဟင်ဂျာလူမျိုးယူဆုအစ်ဘာကရိုဟင်ဂျာနဲ့မွတ်စလင်တွေအပေါ်ဖိနှိပ်မှုမှာအစိုးရရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့အခုလိုပြောပါတယ
်။အစိုးရတိုက်ရိုက်ပါဝင်ပတ်သက်မှုဆိုတာကအခုဒူချီယာတမ်မှာဖြစ်သွားတဲ့ကိစ္စကိုကြည့်မယ်ဆိုလို့ရှိရင်အစိုးရကနေပြီးတော့လွတ်လပ်တဲ့မီဒီယာတွေဝင်ခွင့်မပေးဘူး။နောက်တစ်ခါအစိုးရက information တွေကိုပိတ်ထားတယ်။ဒီတဘောတရားအစိုးရကတိုက်ရိုက်ပါဝင်ပတ်သက်နေတာဖြစ်တယ်။မိထီလာမှာဖြစ်တဲ့အချိန်တုန်းကရဲတွေကအရေးမယူဘူး။ရဲတွေဟာ rule of law တရားဥပဒေစိုးမိုးရေးကိုလုပ်ရမယ်။ဒါပေမဲ့အထက်ကအမိန့်မရသေးတဲ့အတွက်မလုပ်ဘူးဆိုတာကအစိုးရရဲ့ပါဝင်ပတ်သက်မှုတွေဖြစ်ပါတယ်။ဒူချီယာတန်ကိစ္စနဲ့ပတ်သက်ပြီးတော့တက်တဲ့ထောက်ထားက MSF ကနေပြီးတော့ report လုပ်ထားတာတခုရှိတယ်။နောက် local ဟိုအရာနေပြီးတော့တက်တဲ့ထောက်ထားတွေဖုန်းခေါ်ပြီးတော့ကျွန်မယောက်ျားတော့အသက်ခံရပြီအိမ်မှာမရှိတော့ဘူးကျွန်တော်ရဲ့အညီလေးကတော့မရှိတော့ဘူးဆိုတော့ပြောတဲ့ဟာတွေကျွန်တော်တို့တိုက်ရိုက် information တွေရထားပါတယ်
။သူတို့ဆန္ဒပြပွဲကို US Campaign for Burma အဖွဲ့မြန်မာ Muslim အခွင့်အရေးလှုပ်ရှားမှုအဖွဲ့ Ranger တွေအတွက် American အဖွဲ့မြန်မာ Ranger American မိတ်ဆွေများအသင်းနဲ့မြန်မာ American Muslim အသင်း California တို့ပူးပေါင်းပြုလုပ်ကြတာဖြစ်ပြီးဆန္ဒပြပွဲမှာတော့လူအယောက်50လောက်ပါဝင်တယ်လို့သတင်းစာရှင်းလင်းပွဲမှာလူအယောက်30လောက်ပါဝင်ကြပါတယ်ခင်ဗျာ